မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဆိုးဝါးလာတာမို့အရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN အနေနဲ့ဆယ်စုနှစ်ချီပြီးတော့ကျင့်သုံးလာခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မစုပ်ရေးမူဝါဒပေါ်မှာပြန်ပြီးတော့တုံ့တက်တဲ့လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။မြန်မာပြည်ရေးဟာပြည်တွင်းနဲ့ဒေသတွင်းပေါ်မှာတက်ရောက်မှုရှိနေတာမို့ကျန်တဲ့ ASEAN 9နိုင်ငံရဲ့စိုးရိမ်မှုကိုလည်းအတိမတ်ပြုတဲ့လို့ဒီကနေ့လှုပ်တဲ့မြန်မာလူခွင့်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်းမှာမလေးရှားနိုင်ငံရဲ့ဝန်ကြီးဆဖူဒင်အက်ဗ်ဒူလာကပြောသွားပါတယ်။ ASEAN အနေနဲ့လက်ရှိကန်တွယ်ဖြေရှင်းနေရတဲ့ကိစ္စရပ်တွေကိုရှောင်လွှဲတဲ့အနေနဲ့ဝင်မစုပ်ရေးမူဝါဒကိုဒိုင်းတစ်ခုအနေနဲ့အသုံးမပြုနိုင်ဘူးဆိုတဲ့အချက်ကိုလည်းဝန်ကြီးအက်ဗ်ဒူလာကထည့်သွင်းပြောကြားသွားပါတယ်။အဲ့ဒီဝင်မစုပ်ရေးမူဝါဒက ASEAN ကိုလျင်မြန်ထိရောက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်တော့မရှိတော့တဲ့အခြေအနေကိုရောက်သွားစေခဲ့တယ်လို့လည်းဝန်ကြီးအက်ဗ်ဒူလာကဆိုပါတယ်။ဒါကြောင့် ASEAN အနေနဲ့အပြုသဘောဆောင်ဆက်သွယ်တဲ့ဒါမှမဟုတ်ရင်လစ်လူရှူပြစ်ပယ်မထားဘဲကင်တွယ်ဆောင်ရွက်တဲ့မူဝါဒတစ်တခုကိုချမှတ်တဲ့တယ်လို့လည်းဝန်ကြီးအက်ဗ်ဒူလာကအဆိုပြုပြောခဲ့ပါတယ်။ASEAN ဘုံသဘောတူညီချက်၅ရဲ့အကောင့်တယ်ဖို့ရေးတိုးတက်မှုမရှိတဲ့ပေါ်တုတ်ပြန်တဲ့အနေနဲ့မကြခင်ကျင်းပမဲ့ ASEAN ထိပ်သီးဆွေးနွေးပွဲမှာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့ ASEAN ဘက်ကပြီးခဲ့တဲ့တောက်ကြနေ့ကဆုံးဖြတ်ခဲ့တာပါ။အဲ့ဒီအစားနိုင်ငံရေးပိုင်းကမဟုတ်တဲ့ပုဂ္ဂိုလ်တဦးကသာဖိတ်မယ်လို့လည်းဆုံးဖြတ်ထားပါတယ်။ဒီလိုဆုံးဖြတ်ချက်မျိုးဟာ ASEAN အတွက်ရှာရှာပါဖြစ်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကတော့ ASEAN ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ American နဲ့ဥရောပတို့ရဲ့ပြပစွတ်ဖတ်မှုအဖြစ်ပြစ်တင်ပြောဆိုထားပါတယ်ခင်ဗျာ။